နိုဝင်ဘာ၈ရက်နေ့ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရလိုက်လို့အစိုးရသက်ဖွဲ့ရတော့မယ် NLD ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်နဲ့တမရဦးသိန်းစိန်တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်တို့မနေ့ကနေပြည်တော်မှာတည်ကြစီတွေ့ဆုံမှုတွေပြုလုပ်ခဲ့ပါတယ်ခုလိုတွေ့ဆုံရမှာအစိုးရသက်တာဝန်လွှဲပြောင်းရေးချောမွေ့စေဖို့နိုင်ငံတည်ငြိမ်အေးချမ်းဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဒီကြောင်းရံနဲ့ပတ်သက်ပြီးအသေးစိတ်မသိရပေမဲ့အလားအလာသိကောင်းတဲ့တွေးဆမှုဖြစ်တယ်လို့အမေရိကန်အခြေစိုက်ကာနဂီအင်စတီကျူသုတေသနဌာနကအကြီးတန်းသုတေသနမှူးဗီခရန်နေရူးကတုံ့သက်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ဦးကျော်သံတာကပြောပြအောင်မယ်ခင်ဗျာ
။ဂူတွေးဆမှုကဘယ်လိုသဘောတူညီမှုတွေရရှိကြရလဲဆိုတာအစည်းအဝေးဘာမှမသိရပေမဲ့ဒါဟာအင်မတန်ကောင်းတဲ့ပထမအခြေလမ်းတစ်ရပ်ဖြစ်တယ်လို့မစ္စတာနေရူးကသုံးသပ်ပါတယ်။ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အနေနဲ့အစပိုင်းမှာရွေးကောက်ပွဲနဲ့ပတ်သက်တဲ့ကံကွယ်မှုတွေတိုင်တမ်းမှုတွေပြဿနာတွေအကုန်လုံးဖြေရှင်းပြီးမှတော့အဆန်းစုကြီးနဲ့တွေ့ဖို့စဉ်းစားမယ်လို့သူကပြောကြခဲ့တာပါအခုနောက်ပိုင်းမှာတော့အဲ့ဒီအချိန်ထိသူပြောထားတဲ့အချိန်ထိစောင့်မနေဘဲနဲ့တွေ့ဆုံလိုက်တဲ့ဟာအမှန်ကောက်တဲ့အလားအလာဖြစ်တယ်ပုဂ္ဂိုလ်ကြီးပြည်လည်မှုရရှိသွားတဲ့အတွက်စိတ်ခီလမ်းပွင့်သွားပြီဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
် First of all I think the very fact that they had this meeting is a positive sign You may remember earlierthe commander-in-chief of Myanmar's armed forces had said that he would prefer not to meet Aung San Suu Kyi until
အစောပိုင်းကတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကန့်ကွက်မှုတွေတိုင်တန်းမှုတွေကိုဖြေရှင်းပြီးတော့မှဒေါ ng San Suu Kyi ကိုတွေ့ဖို့လိုလားတယ်လို့ပြောခဲ့တာပါအခုတော့သူမနဲ့တွေ့တာအပြုသဘောလို့ဆုံးဖြတ်ပြီးတွေ့လိုက်ပါပြီမြန်မာနိုင်ငံရေးမှာပုတ်ကုတ်ရေးပြည်လည်မှုကအရေးကြီးပါတယ်ဒါဟာတိတ်အရေးကြီးပါတယ်နောင်တွေးဆမှုတွေအတွက်အခြေခံကောင်းဖြစ်လာနိုင်ပါတယ်
။ဒီချိန်ထဲမှာပဲပထမတွေးဆမှုဖြစ်တဲ့အတွက်ကြောင့်စိတ်ညှော်လင့်ထားလို့တော့မရသေးဘူးလို့လည်းဆိုပါရဲ။နောက်ပိုင်းမှာဆက်လက်တွေးဆမှုတွေလုပ်သွားလင့်အောင်မယ်လို့လည်းဗစ်စတန်ဒီဂရူးကမျှော်လင့်နေပါတယ်။ဒီလိုတွေးဆကြတဲ့အခါမှာအဓိကထားဆွေးနွေးကြမယ့်ပြဿနာတွေကတော့အများကြီးရှိရဲ။ပထမဆုံးလုပ်ကြမှာကတော့ရှေ့ခီးအတွက်အချင်းစရာတွေကိုအသေးစိတ်ချမှတ်ရမယ့်ကိစ္စဖြစ်တယ်လို့အခုလိုပြောပါရဲ
။ This kind of transition has never occurred in the past so they have to agree on the details of the processof the transfer of power first in the case of the parliament then the whole basis of the presidential election
မြန်မာနိုင်ငံမှာဒီလိုအာဏာလွှဲပြောင်းမှုမျိုးအရင်တခါမှမရှိခဲ့ဘူးပါဘူးဒါကြောင့်အာဏာလွှဲပြောင်းရေးဖြစ်စဉ်အသေးစိတ်ကိုသဘောတူညီမှုရအောင်လုပ်ကြရပါလိမ့်မယ်ပထမလွှတ်တော်ကိစ္စနောက်သမ္မတရွေးချယ်ရေးနောက်ဆုံးသမ္မတအစ်ကိုအာဏာလွှဲပြောင်းပေးရေးတို့ဖြစ်ပါတယ်နောက် NLD နဲ့စစ်တပ်ပူးပေါင်းဆောင်ရွက်ရေးကိစ္စဖြစ်ပါတယ်
ဒါကြင်ဒီချိန်ဟာ global witness ရဲ့အစီအခံစာပေါ်ထွက်လာပြီးဒီနောက်မြန်မာနိုင်ငံရဲ့သယံစာရတစ်ခုဖြစ်တဲ့ကျောက်စင်းကိုအာနာရှင်ဟောင်းနဲ့လက်ဝေခံလူတစုကစီးမဲ့ကမ်းမဲ့ထုတ်ယူနေရတဲ့ပတ်သက်ပြီးတော့ level 2ကတော့တရားဥပဒေနဲ့အညီလှုပ်ဆောင်ဖို့လိုအပ်တယ်လို့ဆိုပါတယ်စစ်တပ်ရဲ့စီးပွားရေးလုပ်ငန်းဖြစ်တဲ့ဥပိုင် company ကို၌ကဒီအထက်မှာ level ကြီးအုပ်ထားတဲ့အဖွဲ့အစည်းတစ်ခုဖြစ်နေတဲ့အတွက်ကြောင့်ဒီဟာကိုလည်းဥပဒေကြောင့်အောင်ရနိုင်ငံတကာစီးမင်းစည်းကမ်းနဲ့အတူအခွန်နှုန်းစမှတ်ပြီးတော့ကောက်ခံမဲ့ကိစ္စကိုဆွေးနွေးကြရလိမ့်မယ်လို့ဆိုပါတယ်ဒါပေမဲ့လည်းအဲ့ဒါဟာလောလောဆယ်ဆွေးနွေးတဲ့အထက်မှာအဓိကထားပြီးဆွေးနွေးရမယ့်ကိစ္စတခုတော့မဟုတ်သေးဘူးလို့မစ္စတာနေရူးကသုံးသပ်သွားပါခင်ဗျာ